မြန်မာနိုင်ငံမှာတရားဥပဒေနဲ့မညီဖမ်းဆီးခံထားရသူတွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့တင်းလာနေကစစ်ကောင်စီကိုကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကနေမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ And a quick update from Myanmar where the country teamAgain called for the immediate release of thousands of women and children and men currently in detention almost 5 months after the military.
February 1st, Ayatta Soya Siga ni sitte ana tain yu pii ye naw nga la ni ba cha thain thain khan tha ya de amyo tami kle tin nge amyo da thong paw myaw swa ko chwin chwin ma shi chit chin lut pe bo Myanmar nai ngan ma shi de kula tamaka yong ga ni thap man taung so lai ba de di ka ni a chain thi ma tia phan si chou naw khan tha ya tu ri ne thain thain khan tha ya tu paw 9000 thi shi ni bi lo kula tamaka lu khwin ye yong ga si ထုတ်ပြန်ထားကြောင်းစတီဖင်ဒူဂျရစ်ကပြောသွားတာပါ။ဒါအပြင်နိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေ၊ဆရာဆရာမတွေ၊ကျန်းမာရေးလုပ်သားတွေ၊သတင်းသမားတွေ၊တံခါးတော်တွေနဲ့တာမန်ပြည်သူတွေအပါအဝင်လူပေါင်း 2,000 နီးပါးဟာဖမ်းဝရထုတ်ခံထားရပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းစတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောသွားပါရရှင်။